ယုံဆောင်တော့စစ်ကောင်စီကညင်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုထပ်ပြီးတော့ဖိတ်ခေါ်တဲ့အကြောင်းဖြစ်ပါတယ်။စစ်ကောင်စီကနေညင်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုတိုင်းပြည်ရဲ့အကျိုးဒေသအကျိုးအတွက်ဆွေးနွေးပွဲကိုတက်ရောက်ဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါတယ်။အရင်ဖိတ်ခေါ်တဲ့အချိန်တုန
ထုတ်ပြန်လိုက်ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့တွေက6ဖွဲ့နဲ့ငြိမ်းချမ်းရေးပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံပြီးပြည်တော်စုတည်ဆောက်ရေးဒေသဖွံ့ဖြိုးရေးတွေကိုဆွေးနွေးခဲ့ကြောင်းနဲ့ကြံ၄ဖွဲ့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်တွေကိုလည်းအခြေအလက်ဆွေးနွေးအဖြေရှာသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ကြံရှိနေတဲ့အဖွဲ့တွေကဆွေးနွေးပွဲတက်ရောက်မယ်ဆိုရင်ဥက္ကဋ္ဌဒါမမဟုတ်အဆုံးဖြတ်ပေးနိုင်တဲ့ကိုယ်စားလှယ်စည်းရင်းကိုဒီလ30ရက်နေ့နောက်ဆုံးထားပြီးပေးဖို့ကိုလည်းဖိတ်ခေါ်ထားပါတယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ထပ်မံဖိတ်ခေါ်လိုက်တဲ့အပေါ်ကရင်မျိုးသားအစည်းအရုံး KNU ရဲ့သဘောထားကိုအဖွဲ့ပြောရေးဆိုခွင့်ရှိသူဖဒိုစောတော်နီက VOE ကိုအခုလိုပြောပါဗျ။ဟုတ်ကဲ့ကျွန်
တော်တို့ရပ်ပြည်ကဘာမှအပြောင်းအလဲမရှိပါဘူးကအော်အရင်ကြတိကြီးအတိုင်းပါပဲနိုင်ငံရေးနဲ့ပတ်သက်လို့ဒီလိုနဲ့စကားပြောရအောင်မရှိဘူးတကယ်ပြောချင်တော့သူတို့နိုင်ငံရေးထွက်ရမယ်ဆိုတာအဲ့ဒါရှိပြီးသားပါနော်ဒီတိုင်းကျတော့အခိုင်အမာရပ်ပြီးနေပါတယ်သူတို့ကတရားဝင်အာဏာသိမ်းထားတဲ့အတွက်တရားဝင်နေတဲ့လူတွေဖြစ်တဲ့အကြောင်းကျွန်တော်တို့တရားဝင်တဲ့ဖွဲ့စည်းတဲ့စကားပြောချင်တာရမ်းခက်သွားပြီလေသူတို့နိုင်ငံရေးကမဆက်ဘဲနဲ့ကြောင်းပြောစကားပြောရင်ဒီ2008တုန်းမှပြန်ဝင်နေရမယ်ဆိုတော့ကျွန်တော်လည်းမလုပ်နိုင်တော့ဘူးပြဟို2008ဆိုတာဘယ်လိုမှကျွန်တော်ကောင်းတော့မှရှိဘူးရှိတော့တာဒါရှိချင်းလေးပဲ
NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU အနေနဲ့အနာဂတ်နိုင်ငံကိုဖွဲ့စည်းပုံအသင်းနဲ့တည်ဆောက်ဖို့ရည်ရွယ်ထားကြောင်းလည်းဆက်ပြောပါရစေ။ NCA အပြည့်ရစာချုပ်ကိုလက်မှတ်မထိုးတဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP ရဲ့အတွင်းရေးမှူးခူဒန်နီယယ်ကလည်းသူတို့ပါတီရဲ့လက်ရှိရည်တည်ချက်ကိုအခုလိုပြောပါရစေ
။ခုလက်ရှိအခြေအနေတော့ကျွန်တော် KMPP နဲ့အရေးဆုံးချက်ချက်ထားတာနဲ့အတိုင်းပါပဲ။ဟိုသူတို့နဲ့ဖိတ်ဖို့ကတော့မရှိသေးဘူး။ခြေကတော့မကြသေးဘူး။ဝဲလူမျိုးပဲစကားချက်ဒီရှိတာတဲ့
လက်ရှိစစ်ကောင်စီရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးဗဟိုကော်မတီကဆွေးနွေးထားတာမရှိသေးကြောင်းနဲ့အစည်းအဝေးကျင်းပရင်လည်းပြောင်းလဲနိုင်ပွဲမရှိကြောင်းသူကဆက်ပြောပါတယ
်ဒီအပေါ်မှာတော့ဘာမှစဉ်းစားမှုတော့မလုပ်ရသေးဘူးတကယ်လို့ဆွေးနွေးလေကျွန်တော်တို့အနေနဲ့ကအရင်ပြောထားတဲ့စကားချက်အတိုင်းပဲရှိပါလိမ့်မယ်ဘာဖြစ်လဲဆိုရင်လူထုတရားလုံးကလူထု95-80%ကတော့ဒီစင်နာရှိလို့မလို့လားတော့တော်လာကြတယ်လေဆိုတော့တိုင်းနာကသိလေလူထုကကြမ်းမယ်အခုအပွဲဝင်နေတဲ့ PDF တို့ဒီမျိုးတော်လိုင်းနောက်ပိုင်းမှာပေါ်လာတဲ့အဖွဲ့စည်းအားလုံးကကြမ်းမယ်စီတော့ဒီမြင်းဆိုင်ရဲ့ဖြစ်လာဖို့အကြောင်းရှိဘူးလို့ကျွန်တော်တို့ပုံသက်ထားပြတာပါ
ကရင်နဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KNU KMPP PDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါကချင်လွတ်လပ်ရေးအဖွဲ့ KIO ကတော့စစ်ကောင်စီရဲ့ထပ်မံကမ်းလှမ်းချက်နဲ့ပတ်သက်ပြီးဘာမှမဆုံးဖြတ်ရသေးကြောင်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်အဲ့နာပတ်သက်လို့တော့ခုတစ်ခါတော့ကျွန်တော်တို့ဘူကောမတီရဲ့ဆုံးဖြတ်ချက်အမှကြရဲဘူးဘူကောမတီရဲ့ညှိချက်တင်ရှိတဲ့ခါကျတော့ကျွန်တော်လည်းခေကြလို့ပြသေးဖို့ကိုယ်တိုင်ပဲဆက်သွားမှာလားကျွန်တော်လည်းရှိမလားဆိုတဲ့အပိုင်းညာလည်းကော်မတီရဲ့ဆုံးဖြတ်ချက်မရှိတော့ကျွန်တော်ဒါမှအခမ်းအနားလို့ပြရအောင်ဆိုတော့
KIO ဟာစစ်ကောင်စီကငြိမ်းချမ်းရေးဆွေးနွေးဖို့ပထမအကြိမ်ကမ်းလှမ်းရာမှာပါဝင်သင့်သူအားလုံးကိုမဖိတ်ခေါ်တာနဲ့နိုင်ငံအရေးကိစ္စတွေကိုဆွေးနွေးအဖြေရှာမဲ့သဘောထားမပါတာကြောင့်ဆိုပြီးငင်းပယ်ထားတဲ့အဖွဲ့ဖြစ်ပါတယ်။လက်ရှိမှာလည်းစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားနေသေးပါ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ဧပြီလအတွင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာပါ။ဒီဖိတ်ခေါ်ချက်ကို NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်9ဖွဲ့နဲ့လက်မှတ်မထိုးတဲ့3ဖွဲ့ကလက်ခံခဲ့ပြီးလက်ရှိ6ဖွဲ့နဲ့ဆွေးနွေးပြီးဖြစ်ပါတယ် NCA လက်မှတ်ထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF ကျောင်းသားတပ်မတော် ABSDF နဲ့ NCA လက်မှတ်မထိုးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULAAA တို့ကတော့ဒီကမ်းလှမ်းချက်ကိုလက်မခံခဲ့ပါဘူးခင်ဗျာ